ပြည်ခဲ့တဲ့တရင်ဘက်ကဒီမိုကရေစီအရေးဆန္ဒထုတ်ဖော်ကြတဲ့ဟောင်ကောင်ဆန္ဒပြတရီကိုဒုတ်တွေရေပိုက်တွေနဲ့ရိုက်နှက်ခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြချီတက်ကြတဲ့လူအုပ်ထဲကိုဟောင်ကောင်ရဲတို့ကဒီကနေ့မှပဲမျက်ရည်ပုံတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။တရုတ်နိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ယူလုံမြို့ကဆန္ဒပြသူလူအုပ်ထဲကိုရဲတို့ကမျက်ရည်ပုံတွေအဆက်မပြတ်ပစ်ထည့်နေတာကိုရုပ်မြင်သံကြားသတင်းဌာနကရုပ်ပုံတွေမှာတွေ့ရပါတယ်။ဆန္ဒပြသူတချို့ကလည်းလက်ထက်ကပစ္စည်းတွေနဲ့ရဲတွေကိုပြန်ပစ်ပေါက်တာကိုတွေ့ရပါတယ်။ယူလုံမြို့မှာဆန္ဒပြတာကိုရဲတို့ကတားမြစ်ထားတယ်လို့လျော့ဝဲလူဆိုးကိုင်းဝင်တွေအဖြစ်တန်တရာရှိနေကြတဲ့အဖြူရောင်တီရှပ်ဝတ်ထားကြတဲ့လူတွေအကျန်းဖက်တိုက်ခတ်မဲ့ရန်ကိုလည်းမမှုကြတဲ့ဆန္ဒပြသူတွေကတော့ရှစ်ဆက်လက်မော်ထွက်ဆန္ဒပြဖို့ဆုံးဖြတ်ထားကြပါတယ်လက်မော်ထွက်ချီတက်ဆန္ဒပြမယ်ဆိုရင်ဥပဒေကိုချိုးဖောက်ရရောက်လိမ့်မယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကပဲအဖြူရောင်ဝတ်တီရှပ်ဝတ်ထားကြတဲ့လူတွေကယူလုံမျိုးကယထာဗူရာယုံတစ်ခုမှဆန္ဒပြသူတွေခီးတယ်ရီကိုဒုတ်တွေရေပိုက်တွေနဲ့အကျန်းဖက်ရိုက်နှိုက်တိုက်ခိုက်ခဲ့ကြတာပါတရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပရေးဥပဒေမူကြမ်းကိုစန့်ကျင်ရာကစတင်ခဲ့တဲ့ရုံးပရက်ဆန္ဒပြပွဲတွေအခုဆိုရင်လေးလနီးပါးရှိလာပြီဖြစ်ပါတယ်